ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမြတ်ကြီးဗျာယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကတိ1383ခုနှစ်တပူရဲလာပြည့်ကျော်2ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ19ရက်ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမြတ်ကြီးဗျာယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကတိ1383ခုနှစ်တပူရဲလာပြည့်ကျော်2ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ19ရက်ကျာတာပတိနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောနှစ်ဖက်သောမိဘများအမှုထား၍ကိုထွန်းထွန်းမနီနီအောင်တာထွန်းအောင်နိုင်ကောင်းကျော်လင်းမိသားစုအင်းဆိုင်မြို့နေအောင်ဆန်းရက်ကွက်အောက်တုံသုံးမှ9ရက်သားသမီးတစုနှင့်မဆုမြတ်မောမဝူအီနိုင်ထွန်းတငယ်ချင်းနှစ်ဦးတို့နှင့်ဓမ္မမိတ်ဆွေများမှစုပေါင်းဆင်ရင်ချင်းပါပြုလက်အပ်သောအွန်လိုင်းဓမ္မတပင်နှင့်ဆက်လျင်ကျေးဇူးတော်ရှင်ပေါင်းပေါက
်ဘဝဆိုတာဖြစ်လာသည့်အတွက်ကြောင့်မွေးဖွားခြင်းဆိုတာဖြစ်တယ်လို့ပြစ္ဆသောဥပမာအဲ့လိုဘဝဆိုတဲ့နာမည်နဲ့ရှင်းနေပြီးတော့ဟောကြားခဲ့တာရှိတယ်အဲ့တော့မှတ်သားဖို့ရတော့ဘဝဆိုတဲ့သကလုံးကိုအတိဝိနှမျိုးခွဲခြားပြီးတော့မှတ်သားရမှာဖြစ်တယ်ဘဝကိုဖြစ်စေတတ်တဲ့ကံတရားကိုလည်းဘဝလို့ခေါ်တယ်ကံတရားကြောင့်ဖြစ်ပေါ်လာတဲ့ခန္ဓာလို့ဆိုတဲ့အကျိုးတရားကိုလည်းဘဝလို့ခေါ်တယ်ဆိုလိုတာကကံတရားကိုဘဝလို့ခေါ်တဲ့အခါမှာစကလုံးပြည့်စုံတယ်ပြောရင်ကမ္မဘဝကမ္မဘဝကြတော့ဘဝတ္တိတ္တိဘာဝယတ္တိဘဝဖြစ်စေတတ်တယ်ခန္ဓာငါးပါးကိုဖြစ်စေတတ်တဲ့အကြောင်းနဲ့အကျိုးဆိုတာဆက်ဆက်နေတာဖြစ်လို့အကျိုးမရှိဘဲနဲ့လည်းအကြောင်းလို့ခေါ်မှာမဟုတ်ဘူးအဲကြောင့်အကြောင်းနဲ့အကျိုးဆိုတာတစ်ခုပြောရင်တစ်ခုကပါဝင်ပတ်သက်နေတယ်။ဥပမာပဲဗာနဲ့တူတော့စင်အချင်းချင်းပြန်လန်ထောက်ဆပြီးတော့ခေါ်ရတာမျိုးပေါ့။အဖနဲ့သားဆိုလို့ရှိရင်တတုတ်ဟာလဲအများကြီးကွဲပြားခြားနားမှုမရှိဘူး။ထူးခြားတဲ့အသုံးလေးတစ်ခုပဲတုံထားတာပဲရှိတယ်ပေါ့။တော့ဘောဝတ္တံမူရင်းကိုမြတ်စွာဘုရားဟောပုံကိုရှင်အနန္ဒမေးလျောက်ပုံနဲ့မြတ်စွာဘုရားဖြစ်ဆိုပုံလေးကိုအရင်ကြည့်ရရှင်နန္ဒကသူတန်တရားဖြစ်လာလို့ရှိရင်မြတ်စွာဘုရားထံချင့်ကပ်ပြီးတော့မေးခွင့်မေးလျောက်ခွင့်ရပါရစေအချိန်မီမေးလျောက်ခွင့်ရပါစေဆိုပြီးသူတောင်းဆိုထားတာရှိတယ်အဲ့ဒီတောင်းဆိုချက်အရာပဲသူသိကျင်တဲ့အကြောင်းအရာကိုမြတ်စွာဘုရားတည်းမေးလျောက်တယ်လို့ဆိုနိုင်တယ်။သာဝတိမြို့စေရွန်အကြောင်းမှနေတဲ့အချိန်မှာရှင်နန္ဒကမြတ်စွာဘုရားကိုဘာလျှောက်တုံးဆိုဘောဘဝတိဗန္ဒီဝုစတိလူတိုင်းကပြောနေကြတယ်ဘဝဘဝနဲ့ဟုတ်တယ်ဂဏိတိပြောနေကြတော့မယ်ပမာရီကတော့ဘဝဆိုရဲပါဠိစကားတိုင်းပြောတယ်ဘဝဆိုရဲသကလုံးကိုစားသုံးတဲ့ပုဂ္ဂိုလ်တွေကြတော့နော် life of my life your life ဒါကိုပြောနေကြတာပဲသူတရားဘဝဆိုတာကိုကိုယ့်ဘာသာစကားနဲ့ကိုလူတိုင်းပြောနေကြတယ်ကိတ္တဝတ္တနုခောဗန္ဒီဘောဟောတိဘယ်လိုတိုင်းတာနဲ့သုံးဖို့ဘာအကြောင်းနေဘယ်လိုအကြောင်းနေချောင်းဘောဆိုတာဖြစ်ရတာပါလေအဲ့တော့ဘောဘောနဲ့ပြောနေကြတာတော့ဟုတ်တယ်ဘယ်လိုတိုင်းတာနဲ့ဘယ်လိုဖြစ်လာတာကိုဘောလို့ခေါ်ရလဲလို့ယေဆဗျာကိုရှင်အနန္ဒကလျောက်ထားတဲ့ကမှာရသော်ဗျာကံတရားကိုအဓိကထားပြီးတော့ဖြည့်တယ်ဒီမှာ ပထမဘုရားသုတ္တမှာကာမတတုဝိပက္ခဏံကမ္မနာဘဝိတာအဲ့လိုရှင်းတဲ့အခါမှာဘုံသုံးပါးနဲ့ရသော်ဗျာခွဲခြားပြီးတော့ရှင်းပြတယ်အဲ့ဒါလေးကိုအရင်သိဖို့ဘုံသုံးပါးဆိုတာကာမဘုံရူပဘုံအရူပဘုံကာမဘုံဆိုရတဲ့မဲ့ငရေတရိစ္ဆန်ပြိတ္တာအတုရကေဆိုရဲအပဲလေးဘုံရဲ့လူဘုံရဲ့နှစ်ပြည့်၆ထိုင်ဆက်တဘုံအဲ့ဒါကာမဆက်တဘုံလို့ခေါ်တယ်အဲ့ဒီကာမဆက်တဘုံတစ်ခုဒီနေရာမှာကာမဓာတုလို့သုံးတယ်စကြဝဠာကိုလည်းမြတ်စွာဘုရားကလောကဓာတုလို့သုံးတာပဲတဘာဝတရားအနေနဲ့သုံးခဲ့တဲ့စကားလုံးအဲ့တော့ရူပဓာတုရူပပြမတွေကိုရည်ညွှန်းပြီးတော့သုံးတယ်အရူပဓာတုအရူပပြမတွေကိုရည်ညွှန်းသုံးလိုက်တာအဲ့တော့ကာမဓာတုရူပဓာတုအရူပဓာတုကာမဘုံရူပဘုံအရူပဘုံဘုံသုံးပါးတေးဘုံမှာဘုံသုံးပါးဆက်တာပြောတာပဲနော်ဘုံသုံးပါးထဲမှာ31ဘုံအကုန်လုံးပါသွားတယ်သောတဲ့ဘုံကိုချုံပြီးရင်ဘုံသုံးပါးနဲ့ပြောလို့ရတယ်။ချုံပြီးတော့ပြောလိုက်တာ။ကာမ7ဘုံ၊ရူပ26ဘုံ၊အရူပဆိုတာ4ဘုံပဲ။အဲ့တော့31ဘုံ။အဲ့31ဘုံမှာအတီးတီး31ဘုံမှာရှိတဲ့ယုတ်တိနန်းတွေကိုဖြစ်စေနိုင်တဲ့ကန္တရာအဲ့ဒီဘုံนี่မှာအကျိုးပေးတဲ့ကန္တရာဆိုရရှိရမယ်တဲ့ကာမဘုံနဲ့ကာမဘုံကိုအကျိုးပေးတဲ့ကံတရားရူပဘုံမှာအကျိုးပေးမဲ့ကံတရားအရူပဘုံမှာအကျိုးပေးမဲ့ကံတရားသူမျိုးစင်းနဲ့သူ့ဟာနဲ့သူသူ့အကြောင်းနဲ့သူလူတယောက်လောက်ခဲ့တဲ့ကံတရားဟာကာမဘုံမှာအကျိုးပေးရလားရူပဘုံမှာအကျိုးပေးရလားအရူပဘုံမှာအကျိုးပေးမှာလားကာမဝဆရာကုသိုလ်ကံဆိုလို့ရှိရင်ကာမဝဆရာကုသိုလ်ကံနဲ့ကာမဝဆရာအကုသိုလ်ကံဒီနှစ်ခုကကာမဘုံမှာအကျိုးပေးတာပဲရူပဝဆရာကုသိုလ်၄မျိုးရူ၅မျိုးကရူပဘုံမှာအကျိုးပေးတယ်အရူပဝဆရာကုသိုလ်၄မျိုးကအရူပဘုံမှာအကျိုးပေးတယ်အဲ့တော့ကာမဘုံမှာအကျိုးပေးတဲ့ကံကတော့ကုသိုလ်ကံအကုသိုလ်ကံလို့ပရိသေရေအကျိုးပေးတဲ့ကံ၂မျိုးခွဲတယ်ရူပဘုံမှာပရိသေရေအကျိုးပေးတဲ့ကံကတော့ရူပဝဆရာကုသိုလ်ကံအရူပဘုံမှာအကျိုးပေးတဲ့ကုသိုလ်ကံကတော့အရူပဝဆရာကုသိုလ်ကံအဲ့တော့ကံတရားအကျိုးပေးတာကိုလည်းအပိုင်းနှစ်ပိုင်းခွဲထားတယ်ပရိသေရေခါအကျိုးပေးတာတစ်ခုပရိသေရေပြီးနောက်တဘွားတလုံးအကျိုးပေးတာကိုပဝတိလို့ခေါ်တယ်ဆက်လက်ဖြစ်နေတာပရိသတိဆိုတာရဲ့ဘဝရဲ့အစပဝတိဆိုတာဆက်လက်ဖြစ်နေတဲ့ဘဝနောက်ပိုင်းကိုဆိုလို့နေပေါ့အဲ့တော့ပရိသန္တိနဲ့ပဝတိနှစ်ခုပြောရတဲ့မယ်ပရိသေရေအကျိုးကိုအဓိကထားပြီးတော့ပြောတာအဲ့တော့ပရိသေရေအကျိုးကိုပြောတဲ့အခါမှာကာမဝဆရကံတွေကပုတိကျိုးအနေနဲ့ရူပဘုံအရူပဘုံမှာလည်းအကျိုးပေးသေးတယ်သူကရူပဝဆရကံအရူပဝဆရကံတွေကတော့ကာမဘုံမှာလာပြီးတော့ပုတိခံမှာအကျိုးပေးတယ်ဆိုတော့မရှိဘူးကာမဝဆရကုသုကံတွေကတော့ကုသုကံအဟုသုကံတွေကတော့ရူပဘုံအရူပဒါပထမတုတ်တက်မှာရူပဘုံနဲ့ရှင်းချက်စီရတဲ့ကမ္မရှိပဲနဲ့ရူပဘုံဆိုရူပဘဝဆိုမဖြစ်နိုင်ဘူးအရူပဘဝမှာရှင်းချက်စီရတဲ့အရူပဘုံနေ့မှာရှင်းချက်စီတဲ့အကျိုးပေးတဲ့ကမ္မရှိပဲနဲ့အရူပဘဝဆိုမဖြစ်နိုင်ဘူးအဲ့တော့ဘဝကိုလည်းကံကို၃မျိုးခွဲတယ်လို့ဘဝကိုလည်း၃မျိုးခွဲတယ်ဘဝ၃မျိုးကကာမဘဝရူပဘဝအရူပဘဝဖုံလိုက်ခွဲတာ အသေးစိတ်ခွဲရင်တော့ငရဲသားဘဝတရိစ္ဆာန်ဘဝပြိတ္တာဘဝသူရကေဘဝပဲနေပုံကြလူဘဝစတုမာရနေနှစ်ပြည့်နှစ်ပုံဘဝနှစ်ဘဝဆိုအဲ့လိုဘဝတွေကသူကသူအတိတန်ခွဲမဲ့ဆိုရလို့ပဲခွဲရမှာအဲ့အလုံးချုံကုန်ပြီးတော့ပြောမဲ့ဆိုလို့ရှိရင်သူ့ဘဝကိုဘဝလို့ပဲပြောတော့ဘဝဆိုတာကံရှိမှဘဝဆိုတာဖြစ်လာတယ် ကံကဖန်တီးတာဖြစ်တယ်ကံကဖန်တီးတာဖြစ်လို့ဘဝဆိုတာပေါ်လာရတယ်အဲ့တော့ဒီသုတ္တမတီလိုဟောသလိုပဲပရိစ္ဆေသုပ္ပမှာကျတော့လည်းပဲမြတ်စွာဘုရားဟောတာနှစ်ခုရှိတယ်နိသင်္ခါရပစ္စယဝိညာဏဆိုတာသင်္ခါရဆိုတာကံတရားဝိညာဏဆိုတာဘဝရဲ့အစပရိသေ အဲ့တော့ဒီဖေဘဝပဲရောက်ရောက်ပရိသေရိစိတ်ကအရင်ဝိညာဉ်စိတ်ကအရင်ပေါ်တာပဲဒါဟုတ်စိတ်ရှိတဲ့တရားမှန်သမျှအဲ့တော့သင်္ခါရပစ္စယဝိညာဏဆိုရင်ကံရှိမှဘဝပရိသေရိစိတ်ဆိုတာပေါ်တာကံရှိမှဖြစ်တာနောက်တစ်ခုကြည့်လိုက်မယ်ဆိုရင်ဘဝပစ္စယစာတိဆိုတဲ့နေရာမှာလည်းပဲကမ္မဘဝကိုယူရဘဝပစ္စယစာတိ ဥပ္ပရဏပစ္စယဘောကြတော့ကမ္မဘဝနဲ့ဥပ္ပတ္တိဘဝနှစ်ခုလုံးယူတယ်ဘဝပစ္စယစာတိကြတော့ကမ္မဘဝတစ်ခုပဲယူရမယ်အဲ့တော့ကံကမ္မဘဝပစ္စယစာတိဆိုတာလည်းပဲကမ္မဘဝကြောင့်စာတိဆိုတဲ့ဥပ္ပတ္တိဘဝဖြစ်တယ်လို့သူတို့ဆိုလို့ပဲပေါ့နော်အတုံးကအဲ့တော့မြတ်စွာဘုရားဘဝဟာလူတွေဟာဘဝမှာ ဘဝမှာယင်းဒီဘဝမှာဖြစ်ကြပြီးတော့ကုသိုလ်အကုသိုလ်နဲ့တန်တရားထဲမှာလဲကြတာဖြစ်သည့်အတွက်ကြောင့်ဘဝကြောင့်သိဖို့ကအမတမအရေးကြီးတာပေါ့ဘယ်လိုတိုင်းတာနဲ့ဘဝဆိုတာဖြစ်တယ်လဲဆိုတာကိုရှင်နာနာမေးခွန်းအရရသော်ပြားဖြစ်ရှင်တာပဲဖြစ်တယ်အဲ့ဒီမှာရသော်ပြားသုံးလိုက်တဲ့ဥပမာစကားလေးတွေရှိတယ်ကမ္မံခိတံ ဝိညာဏံဖိစံတဏ္ဍတနိဟောဘဝဖြစ်လာတဲ့နေရာမှာကံကဥပမာမဲ့စိုက်ပျိုးစရာမြေမရှိဘဲနဲ့အဲ့ဒီမြေပေါ်မှာမျိုးစေ့မချဘဲနဲ့အပင်ဆိုတာမဖြစ်ဘူးအဲ့ဒီဥမာတိုင်းမဲ့ကံကမြေလွှာဝိညာဏဆိုတဲ့ပရိသေရိစိတ်က မျိုးစေ့တဏ္ဍဆိုတာကရေအဲ့တော့မျိုးစေ့တခုစိုက်မယ်ဆိုရင်မြေရှိရမယ်ရေရှိရမယ်မျိုးစေ့ရှိရမယ်သုံးခုเนาะမြေရှိရမယ်ရေရှိရမယ်မျိုးစေ့ရှိရမယ်ဒီမှာလဲမြေကကံမျိုးစေ့ကဝိညာဉ်ရှေကတဏ္ဍ ဘဝမှာလည်းပဲအဲ့ဒီလိုတကယ်သစ်ပင်ပေါက်တယ်လို့ပဲတဘာဝတရားကတဘာဝတရားကိုဖန်ဆီးတယ်ဆိုတာကိုထင်ရှားအောင်ပြဒါကြောင့်မို့ဣတိကောကမ္မံခိတံကံဒီပရိသေရိစိတ်ဩဘောယာမြေလွှာနဲ့တူတယ်ဝိညာဏံပိစံပရိသေရိစိတ်ကတော့မျိုးစေ့နဲ့တူတယ်တဏ္ဍတနေဟော ရတ္တမှုဆိုတဲ့တဏ္ဍကရေနဲ့တူတယ်လောကတဘာဝကိုလည်းကြည့်မယ်ဆိုရင်မျိုးစေ့တစ်ခုကမြေကြီးပေါ်မှာရေလောင်းမှပေါက်တာဆိုတဲ့ရှိမှပေါက်တာမြေရဲ့ရေရဲ့မျိုးစေ့ရဲ့ဒီသုံးခုပေါင်းလို့ရှိရင်အပင်ဖြစ်လာတဲ့ဆိုတာသိတယ်ဘဝဖြစ်လာတာလည်းအဲ့ဒီပုံစံနဲ့ဖြစ်တာပဲအဲ့ဒါကိုတရားဖို့ပြီးတော့ဟောတာအဲ့ဘမြတ်စွာဘုရားက အဝိဇ္ဇာနိဝရဏနံတတ္တနံတဏ္ဍာယောသနနာဟိနာယဓာတုယဝိညာဏံပဋိဋ္ဌိတံလုတ်ထားတဲ့ကံတွေကြောင့်မို့လို့အဝိဇ္ဇာနဲ့အမှန်မသိအောင်ပိတ်ကာထားတယ်တဏ္ဍဆိုတဲ့ကျိုးနဲ့ချိနှောင်ထားတယ်အဲ့တတ္တဝရရဲ့သဘော မျက်စိပိတ်ကျုပ်တုတ်တယ်လို့ဆိုလို့ရပေါ့အမှန်မသိအောင်က မျက်စိကိုပိတ်ထားတယ်ဘသူကမျက်စိပိတ်ထားသလိုဖြစ်တော့အဝိဇ္ဇာအဝိဇ္ဇာကာပိတ်ထားသည့်အတွက်ကြောင့်အဝိဇ္ဇာနဲ့မျက်စိပိတ်ထားတယ်တဏှာဆိုတဲ့သံဃာစဉ်ကျိုးကခြိနှောင်ထားတယ်အဲ့ဒီလိုအနေထားမျိုးရဲ့တရားရည်ရဲ့ပရိသေရေဝိညာဉ်စိတ်ဟာတဲ့ကာမဘုံမှာတည်ရှိသွားတယ်ကံရဲ့အရှိန်အဝါကြောင့်ပရိသေရေစိတ်ဟာကာမဘုံမှာတောပြီးတော့ဖြစ်ပေါ်လာတယ်လို့သူဆိုလို့တယ်ထို့တူပဲရူပဘုံမှာဖြစ်တယ်အရူပဘုံမှာဖြစ်တယ်အလုံးဟာအဝိဇ္ဇာနိဗ္ဗာန်နဲ့အဝိဇ္ဇာနဲ့ယစီကိုပိတ်ထားတယ်ဆိုလို့ရမျက်စိပိတ်တယ်ဆိုတာအသိဉာဏ်ကိုအဝိဇ္ဇာနဲ့ဖုံးလွှမ်းတာတော့မသိဘူးဘဝဘဝရဲ့ဒုက္ခဒုက္ခကိုမသိနိုင်အမှန်မသိတဲ့အခါလူဆိုတာစိတ်နှမှုနဲ့သွားတာတွေ့တာမှုတွေနဲ့သွားတာအဲတွေ့တာမှုကနေဥဆောင်သွားတယ်နာမရူပကထုပရိသရေစိတ်နဲ့ရှင်တွဲလာတယ်ကမ္မဇာယုတ်နဲ့နန္တရားတွေအဲ့တော့လူဘဝစတာဟာပထမဆုံးကပရိသရေစိတ်ပဲအဲ့ဒီပရိသရေစိတ်ဆိုတဲ့မျိုးစိတ်လေးကမှရှုပ်တိနန္တိဆိုတဲ့အပင်နေဖြစ်လာတာလို့သူဆိုလိုတာပေါ့ဒါကြောင့်ပရိသေရိအခါလေးကိုချိန်ပြီးတော့ကမ္မံခိတံဝိညာဏံပိစံတဏတဏိဟောလို့ဆက်ပြားဒီလိုဟောတာဖြစ်တယ်ဒါကအိမတမပြပြင်းနဲ့ပုံဖော်ထားတဲ့ဥပမာစကားပဲဖြစ်တယ်ဥပမာစကားပဲဖြစ်တယ်အဲ့ဒီပရိသေရိအခိုက်လေးမှာဆိုလို့ရှိရင်ပရိသေရေစိတ်ကိုအကြောင်းပြုပြီးတော့ကမ္မဇာယုတ်တွေဖြစ်လာနိုင်တယ်ကမ္မဇာယုတ်တွေယက်တီလာတယ်အဲ့ဒီအချိန်မှာတခြားစိတ်မရှိဘူးပရိသေရေစိတ်ပဲရှိတယ်ပရိသေရေစိတ်ကိုအကြောင်းပြုပြီးတော့သူနဲ့ရှင်နဲ့စေရသိက်တွေရှိတယ်နောက်သူကြောင့်သူနဲ့ရှင်တွဲပြီးကံ့ကြောင်ဖြစ်လာတဲ့ကမ္မဇာယုတ်တွေရှိတယ်အဲ့ဒီအချိန်မှာပရိသေရေစိတ်ကလေးကစေတသာယုတ်ဆိုတာကိုမထုတ်နိုင်ဘာလို့မထုတ်နိုင်တာတော့ဆိုရင်သူကမှကံအရှိန်နဲ့ဘွားကနေခမဖြစ်ရတာသူအလုံးမလုံးနိုင်သေးဘူးပေါ့ရုပ်တစ်ခုကိုထုတ်လုံးနိုင်တဲ့ဆိုရင်တတိသူ့မှာမပြည့်သေးဘူးဘွားအစ်စ်မှသူကစကားလေးပဲရှိသေးတယ်ခမရောက်စပဲရှိသေးတယ်ဖြစ်ဖြစ်ချင်းသူကဒါကြောင့်မို့ပရိသေရေစိတ်သည်စေတသာယုတ်ကိုမဖြစ်စေဘူးအဲ့ချင်းစေတသာယုတ်မရှိတော့အဲ့ဒီအချိန်မှာယုတ်ရဲ့တောင်းကိုဘသူအယူရုံဆိုကမ္မဇာယုတ်ကတောင်းအယူထားတယ်။လံကားပရိသေရိစိတ်နဲ့စေတသိယုတ်ကကမ္မဇာယုတ်တွေ။အဲ့တော့ကမ္မဇာယုတ်တွေဟာပရိသေရိစိတ်ဖြစ်လို့သာကမ္မဇာယုတ်ကလည်းဖြစ်နိုင်တာ။ကံ့ညောင်ဖြစ်တာဆိုပေမဲ့လို့ပရိသေရိစိတ်နဲ့ကင်းပြီးတော့သူတို့ဖြစ်လို့မရဘူး။အဲ့ဒီအချိန်မှာကမ္မစေတသာယုတ်ကလုံးဝမဖြစ်ဘူး။စေတသာယုတ်ဖြစ်တော့ကမ္မဇာယုတ်ပဲရှိသေးတယ်လို့လို့ဆိုတယ်။ဒါဗီရမသဘောကိုနားလည်မဲ့ဆိုလို့ရှိရင်ပရိစ္ဆသမုပ္ပါမလည်းအဝိဇ္ဇပစ္ဆယသင်္ခါရသင်္ခါရပစ္ဆယဝိညာဏဝိညာဏပစ္ဆယနာမရူပ။နောက်ဟိုဘက်မှာဘဝပစ္ဆယဇာတိစွာ။ဒါကိုပြောတာပဲ။ဒါကိုပြောတာ။အဲ့တော့အပိုင်းနဲ့ပြောလိုက်တဲ့အခါကျတော့မြတ်စွာဘုရားကမ္မံခိတံဝိညာဏံပိစံတဏှာတဏိဟောတဲ့။ကံဒီလည်းမြေတပွဲဖြစ်တယ်ဝိညာဉ်ကမျိုးစေ့ဖြစ်ပြီးထိုဝိညာဉ်ကမှဒီယုတ်တိဏ္ဏနေဖြစ်ွားတာဖြစ်လို့ဝိညာဉ်ကမျိုးစေ့ဖြစ်တယ်တဏ္ဍတဏိဟောတွေ့တာမှုကရှိပဲလို့အဲ့ဒါလို့ပေါင်းဆက်ပြီးဘဝတစ်ခုဟာစတင်လာခဲ့တာလို့သူတို့ဆိုတာအဲ့တော့ပဋ္ဌာန်းပါဠိတော်မှာဆိုလို့ရှိရင်ဩကန္တိကနိနာမရူပံအညမညပစ္စေနပစ္စယောသာသရပစ္စေနပစ္စယောဒိဋ္ဌိယပစ္စေနပစ္စယောအဋ္ဌိပစ္စေနပစ္စယောအာဝိဒပစ္စေနပစ္စယောဩကန္တိကနိနာမရူပံပဋ္ဌံရွတ်တဲ့လူတွေတွေ့ဘူးကြလိမ့်မယ်အဲပရိသေရိခမှာဆိုရင်ပရိသေရိနဲ့ကမ္မဇာယုတ်တွေရဲ့အပြာဏဆက်ဆက်နေပုံကိုပြောပြတာပဲဖြစ်တယ်ပေါ့ အဲ့တော့ပရိသေအခါမှာအခုလို့ဝိညာဉ်စိတ်လေးဟာကံဆိုတဲ့အကြောင်းတရားပေါ်မှာမိတည်ပြီးတော့ဝိညာဉ်ဆိုတဲ့မျိုးစိတ်လေးဟာကြားရတယ်။အဲ့ဒီမျိုးစိတ်လေးကြားမှာရုပ်တိနန္ဒီဆိုတဲ့အပင်တွေပေါက်လာနိုင်တာဖြစ်တယ်။အဲ့ဒီလိုရုပ်တိနန္ဒီအပင်ပေါက်လာမှဘဝဆိုတာပြည်ပြန်လာတယ်။အပရိသေစိတ်မှာကမ္မဇယုတ်တိဖြစ်တော်လဲပဲ။အဲ့ဒီကမ္ဇာယုတ်တိဟာကံ့ညောင်ဖြစ်တော်လဲပဲပရိသေစိတ်ဖြစ်မှသူတို့ဖြစ်ရတာဖြစ်တော့ကြောင်းဝိညာဏပစ္စယနာမရူပံလို့ဆိုရလေပရိသေစိတ်မဖြစ်ရင်ကမ္ဇာယုတ်ကဖြစ်ကုန်ဖြစ်နိုင်မဖြစ်နိုင်သေးတဲ့အတွက်ကြောင်းကမ္ဇာယုတ်သည်ပရိသေစိတ်နဲ့ကင်းပြီးမဖြစ်နိုင်ဘူးလို့ဆိုတယ်သူရဲ့ကမ္ဇာယုတ်ရဲ့အခြေအနေသည်ပရိသေစိတ်နဲ့ဆက်ဆက်ပြီးတော့မှဖြစ်ရတယ်သို့တော့ပိုးဒီခါရောက်တဲ့အခါကျတော့စိတ်နဲ့မဆက်ဆက်တော့ပရိသေအခါမှာကမ္မဇာယုတ်တိဟာစိတ်နဲ့ပတ်သက်ပြီးတော့မှဖြစ်နိုင်တယ်။ပုံတိအခါကျတော့စိတ်မပါဘဲလည်းဖြစ်နိုင်တယ်။ဘာကြောင့်လို့ဆိုနိရောဓသောဘဝင်စားနေတဲ့ပုဂ္ဂိုလ်တယောက်ရဲ့ကံတွေဟာစိတ်တော့မရှိဘူးသို့တော့ကံတွေကသူ့အတူဆက်လက်ပြီးတော့ဖြစ်နေတာ။ကမ္မဇာယုတ်တိကလည်းဆက်ပြီးတော့ဖြစ်နေတယ်။ပရိသေအချိန်မှာဆိုရင်စိတ်မပါဘဲနဲ့ဒီကမ္မဇာယုတ်ဟာမယက်တိနိုင်ဘူး။ဆိုလိုတာကဝိညာဉ်ကိုမိပြီးတော့မှယက်တည်ရတယ်လို့ပဋ္ဌာန်းမှာတိတို့ရှင်းထားတာပေါ့နော်အဲ့တော့ဒီတရားကဟိုတဘာဝတရားဆိုတော့လူရဲ့ဘဝဆက်ဆက်နေပုံနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောတာဖြစ်တယ်ပေါ့အဲ့တော့ပရိစ္ဆေသုပ္ပနဲ့ပြောလိုက်လို့ရှိရင်မှတ်ဖို့ရတော့အဝိဇ္ဇာဆိုတာကိဏ္ဍာသင်္ခါရဆိုတာကံဝိညာဏဆိုတာပရိသေစိတ်ဝိညာဏကဖြစ်လာတဲ့နာယက်နာနဲ့ယုတ်ဆိုတာကမ္မဇာယုတ်နဲ့ပရိသေစိတ်နဲ့ရှင်နေစေတဲ့သိတ္တိအတဘဝဆလာအဲ့တိုင်းဆလာကိဏ္ဍာနဲ့ကံပေါင်းပြီးတော့ဝိညာဉ်ကိုဖန်တီးလိုက်တယ်အဓိကတော့ကံမဲ့ပေါ့ကံကနေပြီးတော့ဝိညာဉ်ကိုဖန်နေလိုက်တယ်ပရိသေစိတ်ကိုဖန်နေလိုက်တယ်ပရိသေစိတ်ကိုအကြောင်းပြုပြီးတော့နန္ဒီယုတ်တိဖြစ်လာတယ်နန္ဒီယုတ်တိထဲမှာမျက်စိနာနာလျာကာယမနဆိုတဲ့အော်ဂန်တွေပါလာတယ်အင်္ဂါယတွေပါလာတယ်အဲ့ဒါတွေပါလာသည့်အတွက်ကြောင့်ပြင်ပအာယုန်နဲ့ဆက်သွယ်မှုတွေရလာတယ်ဖတ်တာဩသလရဏပစ္စယဖတ်သောဖတ်တာပြစီယဝေဒနာဆက်သွဲလာတဲ့အခါမှာကြိုက်တယ်မကြိုက်တယ်ဆိုတော့စိတ်ခံစားချက်တွေပေါ်လာတယ်စိတ်ခံစားချက်တွေပေါ်လာတဲ့အခါဝေဒနာပြစီယတဏှာကြိုက်တာဖြစ်လာတယ်တဏှာဖြစ်ရင်ဒီရင်ရတလာလို့ဆိုမရဘူးတဏှာပြစီယဥပါဒနာဆွလန်းမှုတွေခိုင်ခဲ့ခိုင်မြဲလာတယ်ဆွလန်းမှုဖြစ်ရင်ဒီရင်မရလားဆိုမရဘူးဥပါဒနာပြစီယဘောဖြစ်ပေါ်လာမှုအတွက်ကြိုးပမ်းအထောက်လာတယ်ကျောပန်းအထောက်လာသည့်အတွက်ကြောင့်ဘဝပစ္စယဇာတိခန္ဓာငါးပါးရလာပြန်တယ်။ရလာသည့်အတွက်ကြောင့်ဇာတိပစ္စယသရမရဏံဩရသေးရာဖြစ်ရပြန်တယ်။ပရိသတ်သူဥပ္ပနဲ့လူရဲ့ဘဝမြတ်စွာဘုရားဘဝတစ်ခုကိုဆက်ဆက်ပြီးတော့မိမောင်းထုတ်ပြထားသလိုသရဝရရဲ့ဘဝဟာဘယ်လိုဖြစ်လာတဲ့ဆိုတာကိုထင်းထင်းရှားရှားဟောတာပဲဖြစ်တယ်။အဲ့ပရိသတ်သူဥပ္ပနဲ့ဆက်ဆက်ပြီးတော့ရှန္ဒနာရဲ့အမေကိုဖြေတဲ့အခါမှာလည်းပဲဒါကိုထိသွင်းပြီးတော့တဘာဝကြကြဖြေထားပုံကကမ္မံခိတံကံဟာအဲ့ဒီအချိန်မှာပရိသေစိတ်ကလေးပေါ်ပေါ်ရဖြစ်တော့ကြောင်းပရိသေမျိုးစိချရာဖြစ်တော့ကြောင်းကံသည်လဲမြေလွှာပရိသေစိတ်လေးသည်ယုံ nant ရဲ့အပင်ဤပေါက်ပွားလာရဖြစ်သောကြောင့်မျိုးစိတ်ကနေယုတ်ဒီ nant ဖြစ်လာတယ်။အဲ့ဒီဖြစ်မှုအတွက်အားပေးတာကတော့တွဋ္ဌမှုတို့ကိရိတာတွေရဲ့တွဋ္ဌမှုတွေကိရိတာတွေကရေဖြစ်ဆောင်ရွက်ကြတယ်လို့ဆို။အဲ့ဒီနီးနဲ့ဘဝဆိုတဲ့သစ်ပင်ကြီးဟာရှင်သန်လာခဲ့တာဖြစ်တယ်ပေါ့။ဒီဘဝဆိုတဲ့သစ်ပင်ကြီးဟာ စင်စင်မပြအခုလိုပဲမျိုးစေ့တွေတစ်ခါထပ်ပြီးတော့ထုတ်ပြန်တယ်အဲ့ဒီမျိုးစေ့တွေအခုအလားတူအပင်တွေဖြစ်ပြန်တယ်အပင်တွေကနေမျိုးစေ့တွေကျပြန်တယ်အဲ့တော့တပင်တပင်ပဲကြည့်လိုက်အပင်ကအသီးသီးတယ်အသီးကနေပြီးတော့ဆေးပါလာလို့နောက်ထပ်အပင်ပေါက်ပြန်တယ်အဲ့ဒီအပင်ကနေတစ်ခါအသီးသီးပြန်တယ်ဟောအပင်နဲ့အသီးအဆေးအဆေးနဲ့အပင် ကျုံနဲ့ကျမလိုပဲမဆုံးနိုင်တဲ့တန်တရားခီးကြီးစတင်ပြီးတော့ထွက်ခွာကြရပြန်တာပဲပေါ့အဲ့ဒီတော့ဘဝဆိုသည်မှာကံရဲ့အကျိုးပေးတသက်များတာဖြစ်တယ်ကံတရားရဲ့ဖန်တီးမှုသာဖြစ်တယ်ကံနဲ့ကိလေသာပေါင်းဆက်ပြီးတော့ဖန်တီးထားတဲ့ခန္ဓာ၅ပါးရဲ့ဖြစ်ပေါ်မှု ဘဝလို့ခေါ်တယ်လို့သူတို့မှတ်ရမှာဖြစ်တယ်ပေါ့နော်အဲ့တော့ဒီကံဒီမျိုးမျိုးရှိသည့်အတွက်ကြောင့်ကုသကံကြောင့်ဖြစ်ရင်ကောင်းတဲ့ဘဝအကုသကံကြောင့်ဖြစ်ရင်မကောင်းတဲ့ဘဝဘဝအမျိုးမျိုးတွေကွဲပြားခြားနားမှုတွေဖြစ်ပေါ်လာကြတယ်အနစ်ချုပ်လိုက်ရင်တော့ကောင်းတဲ့ကံပဲဖြစ်စေမကောင်းတဲ့ကံပဲဖြစ်စေကံဒီလက်မြေတဲ့ဘဝ ဝိညာဉ်ဆိုတဲ့မျိုးစေ့ရဲ့ပေါက်ရဖြစ်တဲ့လက်မြေတစ်ဖွဲ့ဖြစ်တယ်ဝိညာဉ်ဆိုတဲ့ပရိသေရိစိတ်သည်မျိုးစေ့ဖြစ်တယ်ထိုပရိသေရိစိတ်မှာယုတ်တည်နန္ဒီဆိုတာဆင်ပွားဖြစ်ပေါ်လာတော့ကြောင့်မျိုးစေ့ကနေအပင်နေပေါက်သလိုပဲယုတ်တည်နန္ဒီပေါက်ပွားလာတာဖြစ်လို့သူဟာမျိုးစေ့ဖြစ်တယ်လို့ထိုမျိုးစေ့ရှင်သန်မှုအတွက်ကြောင့် ကိရတာရီနဲ့ပံ့ပိုးပြီးတော့ဘဝမှာရှင်သန်နေကြတယ်လို့ထီလို့ဆိုလိုတာပေါ့နော်အဲ့တော့ရှင်နန္ဒမထေမြတ်ရဲ့ဘဝနဲ့ပတ်သက်တဲ့မေခွန်းနဲ့ပတ်သက်ပြီးမြတ်စွာဘုရားဖြေဆိုထားတာတော့ဒီအကျဉ်းချုပ်လေးပဲဖြေဆိုထားတယ်ကမ္မံခိတံဝိညာဏံပိသံတဏ္ဍနိဟောဒီနည်းနဲ့ပဲတဲ့အေဝံအာယတေပုဏ္ဏဘဝဘိနိဗ္ဗတိဟောဒီ လူတွေရဲ့နောင်ဘဝဆိုတာအခုကလုံးနေတဲ့ကံတွေနဲ့ပတ်သက်ပြီးနောင်ဘဝဆိုတာဖြစ်လာတယ်။ဘဝတစ်ခုရလာလို့ရှိရင်ဘဝကိုအကြောင်းပြုပြီးကမ္မဘဝတွေဖြစ်ကြပြန်တယ်။ကမ္မဘဝတွေကိုအကြောင်းပြုပြီးတော့ဘဝအတိတ်တွေဆက်တိုက်ဆက်တိုက်ဖြစ်လာကြတယ်။အဲ့ဒါကြောင့်မို့စင်စင်မပြတ်မပြတ်နိုင်တဲ့တန်တရားခီးကြီးကို ဘဝခရီးကြီးကိုရှောက်လန်းနေကြတာဖြစ်တယ်။အဲဒီလိုရှောက်လန်းတဲ့အခါမှာဒီဘဝကိုပြတ်ဆဲခြင်းလို့ရှိရင်တော့ဘာလုပ်ရမလဲလို့ဆိုရင်ကံကိုပယ်ရမှာမဟုတ်ဘူး။ကံကိုထောက်ကူပေးနေတဲ့ကိလေသာတွေကိုပယ်ရမှာဖြစ်တယ်။ဒါကြောင့်မို့ပရိစ္ဆာသမုပ္ပါဒ်မှာအဝိဇ္ဇာကိုအသိဉာဏ်နဲ့ချုပ်ငြိမ်းအောင်လုပ်လိုက်လို့ရှိရင် အဝိဇ္ဇာရတွေးဝအတိတ်တဝိရာကနိရောဓသင်္ခါရနိရောဓတယ်။အဝိဇ္ဇာရိအမှန်မသိတာတွေကြောင့်မို့လို့ကံနေဖြစ်ပေါ်နေတာဖြစ်တော့အမှန်သိအောင်ကြိုးစားအားထုတ်လိုက်ပြီးဝိပဿနာဉာဏ်အသိနဲ့မဲ့အသိဉာဏ်သိရသိသွားပြီဆိုလို့ရှိရင်တော့သင်္ခါရတရားတွေဟာကံတရားတွေဟာကံအရာမမြောက်တော့ဘူး။ ကံအရာမမြောက်ဘူးဆိုတာဘယ်လိုအဓိပ္ပာယ်လဲလို့ဆိုရင်တပင်တပင်ဟာအပွင့်ပွင့်ပြီးရင်အသီးသီးတယ်။သို့တော့အဲ့ဒီအပွင့်ကိုအသီးမသိအောင်အပွင့်နေပွင့်နေတဲ့အချိန်မှာရေသောမြေကိုဖြတ်လိုက်မယ်ဆိုရင်အဲ့ဒီအပွင့်နေကအသီးမဖြစ်လာတော့အသီးမသိတော့တပင်ကိုတတ်တတ်မဟုတ်ဘူးရေသောမြေကိုဖြတ်လိုက်တယ်။ရေသောမြေရဲ့ အပိကုညီမှုမပါသေးတဲ့ကြောင့်ပွင့်ထားတဲ့အပွင့်တွေဟာအသီးဖြစ်မရောက်တော့အသီးဖြစ်မရောက်တော့လို့ရှိရင်ဒီပင်ကဒီမျိုးစေ့ဆိုတာမကြတော့အဲ့ဒါလိုပဲကိလေသာတွေကိုပယ်လိုက်တာနဲ့တပြိုင်တည်းကံတရားတွေဟာချုပ်ငြိမ့်သွားတယ်မဖြစ်ပေါ်လာသေးတဲ့ကံတရားတွေဟာဖြစ်လာနိုင်ကြအကြောင်းမရှိတော့ကိလေသာကုန်ရင်ကံကုန်တယ် ကံကုန်လို့ရှိရင်ကံရဲ့အကျိုးဖြစ်တဲ့ပရိသေရိစိတ်ဆိုတာကုန်သွားတယ်ပရိသေရိစိတ်ကုန်သွားရင်ယုံနာဆိုတာတွေဆင်ပွားလာမှာမဟုတ်ဘူး ရှုံးနံဆင်ပွားလာမှုမရှိလို့ရှိရင်အော်ဂန်နိဘာလမမဟုတ်ဘူးမျက်စိနာနာလေယကာယမနာအဲ့ဒါတွေမရှိရင်အာယုန်နေနဲ့ဆက်သွယ်မှုရှိမှာမဟုတ်ဘူးမဆက်သွယ်လို့ရှိရင်စိတ်ခံစားမှုတွေမဖြစ်တော့ဘူးစိတ်ခံစားမှုတွေမဖြစ်ရင်တွေ့တာမှုဆိုတဲ့တဏမလာတော့တွေ့တာမှုတဏမလာလို့ရှိရင်ဆွတ်လန်းမှုဆိုတဲ့ဥပါဒံမလာဥပါဒံမလာသည့်အတွက်ကြောင့်ဘဝတစ်ခုအတွက်အလုံးလုံးချင်းဆိုရယ်ကံအစ်တည်းမလားဗျာမလာသည့်အတွက်ကြောင့်ဘဝချုပ်ငြိမ်သည့်အတွက်ကြောင့်ဇာတိဆိုတာလည်းချုပ်ငြိမ်သွားတယ်ဇာတိမဖြစ်သည့်အတွက်ကြောင့်ဥုတ်ခြင်းသိခြင်းဆိုတာလည်းမဖြစ်တော့ဘုရားဘာသာကရသော်ဗျာညွှန်ပြတဲ့နိဗ္ဗာန်ဆိုတာအဲ့ဒါကိုဆိုလိုတယ်ပေါ့ဘဝနိရောဓနိဗ္ဗာန်နိဗ္ဗာန်ဆိုတာအချင်းညွတ်ပြောရမယ်ဆိုရင်ဘဝချုပ်ငြိမ်တာနိဗ္ဗာန်ပဲဝတ္တမိသုတ္တမဟာဒီစကလုံးလေးပါတယ်ဘဝနိရောဓောနိဗ္ဗာန်ဘဝဆိုတာပိကံမင်းရှုတရားနံတရားတွေဖြစ်နေတာဘဝအဲ့ဒီရှုတရားနံတရားတွေချုပ်ငြိမ်းသွားတာနိဗ္ဗာန်ဘဝနိရောဓောနိဗ္ဗာန်ဘဝချုပ်ငြိမ်းသွားတာဟာနိဗ္ဗာန်ပဲလို့အကြောင်းတရားတွေကုန်သွားလို့အကျိုးတရားတွေပြတ်ဆဲသွားတယ်အဲ့ဒီလိုအကြောင်းတရားတွေကုန်ခြင်းဟာလည်းပဲစနစ်တကျမဂ္ဂင်ရှိပါအကျင့်တရားကိုကျင့်ကြံရုပ်ကိုအထုတ်ခြင်းကြောင့်ဖြစ်လာနိုင်တဲ့ကိရိတာတွေမဖြစ်တော့ဘဲနဲ့ကုံဆုံးသွားခြင်းပဲဖြစ်တယ်။တဘာဝအလျောက်ကုံဆုံးတာမဟုတ်ဘဲနဲ့အကြောင်းတရားတွေကိုတတ်လို့အကျိုးတရားမပေါ်တဲ့အနေနဲ့ကုံဆုံးခြင်းဖြစ်တယ်။ဘုရားဘာသာရဲ့လမ်းစဉ်ဟာဘဝဆိုတာတန်တရားထဲမှာဖြစ်တဲ့ခန္ဓာ၅ပါးရဲ့ဖြစ်မှုဘဝနိရောဓဆိုတာခန္ဓာငါးပါးရဲ့ချုပ်ငြိမ်းမှုဖြစ်တဲ့ဘဝရဲ့ချုပ်ငြိမ်းမှုကနိဗ္ဗာန်ဘဝနဲ့ဘဝနိရောဓအဲ့ဒီနှစ်ခုကိုကွဲကွဲပြားပြားသိပြီးဘဝနိရောဓရဖို့ရာအတွက်အဝိဇ္ဇာဆိုတဲ့အမှားသိနေတဲ့အသည့်ကိုဖယ်ရှားနိုင်အောင်အမှန်သိဖို့အတွက်ဝိပဿနာတရားကိုကျင့်ကြံရုပ်ကိုပွားများအထောက်ကြရမှာဖြစ်တယ်ဝိပဿနာတရားအထောက်မှအမှန်သိလာတဲ့အခါမဉ္ဇဉ်ဆိုရရမှာဖြစ်တယ်မဉ္ဇဉ်ရတဲ့ဖူဉ္ဇဉ်ရမယ်အဲ့ဒီကြတော့မှနိဗ္ဗာန်ဆိုတာမျက်မှောက်ပြုနိုင်မှာဖြစ်တယ်လို့ဘုရားဟောကြားတဲ့ဘဝတုတ်တံမှာလာတဲ့တရားအချင်းညုတ်ကိုမှတ်သားနိုင်ယူကြရပါတယ်တရားချက်ကသူတို့ရှင်ပရိသတ်ပေါင်းတို့ဘဝဆိုဒီမှာဆိုရနဲ့ပတ်သက်ပြီးဒီတုတ်တံနှစ်ခုလာရှိတဲ့အတိုင်းမှတ်သားနိုင်ယူကြပြီးဘဝရဲ့ရှင်ဒုက္ခတွေကိုသိရှိပြီးဘဝနိရောဓလို့ခေါ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်တွေ့တဲ့တွေစူးစမ်းအထောက်ကြမှာဖြစ်တယ်လို့တတိတရားရပြီးကိုယ်စီကိုယ်စီစူးစမ်းအထောက်နိုင်ကြပါစေကုန်သတည희제차야아신폐야
신폐야
폐야르비도르디
야르비도르디
ဓမ္မအတိညာဓမ
္မအတိညာ
ရရှိမသာလင
်ရရှိမသာလင
်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့်
ဓမ္မအတိညာဓမ
္မအတိညာ
ရရှိစေရန
်ရရှိစေရန
်ရှိသင်ကြလည်းရေရ
ှိသင်ကြလည်းရေ
ဓမ္မသဖြင့
်ဓမ္မသဖြင့်
ဆင်းခြင်းပ
ါဆင်းခြင်းပါ
ပြုလုံးကြ၍
ပြုလုံးကြ၍
အမတဒါန
ဓ
မ္မဒါနာဓမ္မဒါနာ
ဓမ္မဒါနာ
တရားအလှူတော်ကို
တရားအလှူတော်ကို
ပေးလူကြပါကုန်၏
ပေးလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုထားလျက်
အာယုထားလျက်
နာကြကြပါကုန်၏
နာကြကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်
တတဝဝတ္ထုတတဝဝတ္ထုအစူစူတို့ဖြင့
်အစူစူတို့ဖြင့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါကု
န်၏ယနေ့ယခု
ယနေ့ယခု
အာထုပြုလုပ်ကြရသော
အာထုပြုလုပ်ကြရသော
ဤကောင်းမှုသည
်ဤကောင်းမှုသည
်နိဗ္ဗာန်ချမ်းသာ
၏နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
အကြောင်းထောက်ပံ
ဖြစ်ပါစေသတည
်းဖြစ်ပါစေသတည်
းဤကောင်းမှု၏
ဤကောင်းမှု၏
အဖို့ဘာကကို
အဖို့ဘာကကို
อมิยะภาอมิยะภาอโพอภาเสยตมามะสาวีเสยตมามะสาวีกวาดุกวาดาอานุกวาดาลุณะเมมมาลุณะเมมมาตัตวะเมียรุอาตัตวะเมียรุอาอะเมียอะเมียอะเมียวีงะวากงอิวีงะวากงอิกุตุอะเมียกุตุอะเมียโพธิยาจะกงติภิเว
ကိုယ်စိတ်နှင့်ဖြာကိုယ်စိတ်နှင့်ဖြာချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာရုံကြာကြသည်များအမြအမြအမြရောမူကြပါကုန်တော်သာဓု အမြအမြယူတော်မူကြပါကုန်တော်သာဓုသာဓုသာဓုအာရုံကြာကြသည်များအမြအမြယူတော်မူကြပါကုန်တော်